ကျမဆုမမလက်ရှိကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဝိုင်းဝန်းအဖြေရှာပေးဖို့မေတ္တာရပ်ခံလိုက်တဲ့အပေါ်ဒုက္ခသည်တွေကကြိုဆိုပြီးတော့သူတို့နေရရင်းကိုဘေးကင်းလုံခြုံစွာအမြန်ဆုံးပြန်နိုင်ရေးမြန်မာအစိုးရကိုတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအခုကျင်းပနေတဲ့85နှစ်ပြည့်ကုလသမဂ္ဂအထွေထွေညီလာခံကိုပေးပို့တဲ့စက်တင်ဘာလ26ရက်နေ့စနေနေ့ဗီဒီယိုမိကွန်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံစောင့်ရှောက်ထားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဝိုင်းဝန်းအဖြေရှာပေးကြပါလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဒ်စီနာကနိုင်ငံတကာကိုမြစ်တာရပ်ခံလိုက်တာဖြစ်ပါတယ်မြန်မာပြည်ကထွက်ပြေးလာရတဲ့ရိုဟင်ဂျာဒုက္ခသည်တွေရောက်လာတာ3နှစ်ကျော်ကြာလာပြီဖြစ်ပေမဲ့လို့အခုချိန်ထိတဦးတယောက်တောင်မှနေရပြန်နိုင်ခွင့်မရှိသေးတဲ့အပေါ်ဒီအချက်တဲအဖြေကိုမြန်မာနိုင်ငံထဲမှာရှာဖို့နဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းဒီချက်ပုံမှန်ထိရောက်တဲ့အခန်းကဏ္ဍတွေကနေတိုက်တွန်းဖိအားပေးဆောင်ရွက်သွားဖို့ဝန်ကြီးချုပ်ကမနေ့ကပြောသွားတာပါအခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကကုလသမဂ္ဂထွေထွေညီလာခံမှာရိုဟင်ဂျာတွေရဲ့အရေးအလေးထားထည့်သွင်းတောင်းဆိုမေတ္တာရပ်ခံသွားတဲ့ပုံမှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကအထူးကျေးဇူးတင်ပါတယ်လို့ဂျန်တူလေရိုဟင်ဂျာဒုက္ခသည်စခန်းအမှတ်15မှာခိုလိုနေထိုင်တဲ့ဒုက္ခသည်ဦးမောင်ကျော်မြင့်ကပြောပါတယ်
ကုလသမဂ္ဂမှာပြောတာဟာကိုကျွန်တော်တို့ရှိကျပါတယ်ဝန်တာလို့ဝန်တာပါတယ်ကျူစုလို့ကျူစုပါတယ်လို့ပြောရှင်းပါတယ်ခင်ဗျာအဓိကကတော့ကျွန်တော်တို့ရူဟန်ဂျာလူမျိုးတွေကပီဆူလီကျွန်တော်တို့ crisis solution ကိုရှာဖို့တာကျွန်တော်တို့ကျူစားနေပါတယ်ဒါပေမဲ့မေမာဆူရာကကျွန်တော်တို့နဲ့ဖူးဖောင်းပေါ်တော့အဆောင်တော့မရှိဘူးအဲ့ဒါကြောင့်မလို့မေမာဆူရာနဲ့ကျွန်တော်တို့ရူဟန်ဂျာကုဇူလီနဲ့ဝကဲမီတဲမှာလာပြီးတော့political dialogue လို့ပေါ်တော့ကျွန်တော်တို့ပြစ်ခေါ်ပါတယ်ကျွန်တော်တို့အဲ့ဒါကိုတွန်းဆူရှင်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကုလသမဂ္ဂမှာရိုဟင်ဂျာတွေရဲ့ကိုစားပြုပြီးတော့တောင်းဆိုခဲ့တဲ့အတွက်နိုင်ငံတကာကရောမြန်မာနိုင်ငံဘက်ကပါရိုဟင်ဂျာတွေအတွက်ရလက်ကောင်းတွေထွက်ပေါ်ဖို့ကုတုဘလောင်စခန်းအမှတ်1မှာခိုလုံနေထိုင်သူလည်းဖြစ် ARNU အဖွဲ့ရဲ့အတွင်မူကိုအီလီယက်စ်ကမျှော်လင့်ပါတယ
်ဘင်္ဂလားဒေ့ရှ်ကပြောတာကကျွန်တော်အတွက်ကိုစားပြုပြီးတော့ပြောတာဒီလိုပြောတာကျွန်တော်တော့ကောင်းတယ်ဒါပေမဲ့နိုင်ငံတကာလည်းဒီလိုမျိုးအခြေအနေမှာပြန်တယ်အကောင်ဆုံးအခြေအနေတကူကျွန်တော်တို့ပြန်တီးပြီးတော့အဲနေရကိုကျွန်တော်မြန်မာနိုင်ငံပြန်ကိုဖို့ဒါလို့ရင်ဖို့အဆင်ပြေမယ်တင်တယ်အခုမြန်မာနိုင်ငံကဒီလိုလိုတိတ်နေမယ်ဆိုရင်မခိုင်ချာလုံးဝမရဘဲနဲ့ပြန်လို့ပါအချို့စီမံလက်နိုင်ငံသားကွန်းရဲ့နောက်ပြီးတော့ဆွန်ချွန်နိနာမှုတွေရဲ့နောက်ပြီးတော့တရားမျှတမှုရဲ့ဒါတွေအကုန်လုံးရပြီးမှဆင်ဆင်တာပေါ့
ဒီရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်မှာလာနေကြတာ3နှစ်ကျော်လာပြီမဲ့နေရမပြောင်းနိုင်ကြသေးတဲ့အခြေအနေပေါ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့စိုးရိမ်မှုကိုဘာလုခါလေးစခန်း1အမှတ်30မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကလည်းအခုလိုသုံးသပ်ပါတယ်
ဒီပြောမလို့ပေါ့ဗျာကျွန်တော်တို့လည်းအမေနိုင်ငံတော်ကိုပြောင်းရှင်လာပေါ့ဗျာခုနေရဒေသကိုအမြဲတမ်းစောင့်နိုင်သမျှအဆက်တလျင်ကျွန်တော်တို့လည်းပြောင်းရှင်လာပေါ့ဒါနဲ့မြန်မာဆွေဖက်ကတော့တိတ်လိုက်လိုက်လေးလေးမရှိဘူးဆိုတာကျွန်တော်တို့3နှစ်တိတိကြာလာတဲ့အချိန်ဒီဘာမှထူးထူးခြားခြားမတွေ့ရတော့ကျွန်တော်တို့လေသူတို့ကကျွန်တော်တို့ရီမြူချူးတယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲသဘောထားတယ်ကျွန်တော်တို့နိုင်ငံတကာအတိုင်းအဝန်းကိုကုလသမဂ္ဂပြည်ထောင်စုညီလာခံကျင်းပတဲ့အချိန်နဲ့တပြေးညီပေါ့တောင်းဆိုချင်တာကမြန်မာဆွေရကိုလိုအပ်တယ်လို့ဖိအားပေးပါကျွန်တော်တို့ကဆွေတလျင်ပြန်နိုင်အောင်လို့နိုင်ငံတကာအနေနဲ့ဝိုင်းဝန်းပြီးတော့ကျွန်တော်တို့ကူညီပံ့ပိုးပေးကြပါလို့ပဲကျွန်တော်ရဲ့အနေနဲ့မေတ္တာရပ်ခံရင်လို့
သူတို့တွေနေရပြန်လိုတာကတော့ဒုက္ခသည်တွေရဲ့ရှေ့ရေးအထူးသဖြင့်ရိုဟင်ဂျာကလေးငယ်တွေရဲ့အနာဂတ်ပညာရေးကိုဦးစိုးမြင့်တို့လိုရိုဟင်ဂျာတွေကစိုးရိမ်နေကြလို့ပါ
ကျွန်တော်တို့တုန်းကပြည်ပြကြတယ်ကျွန်တော်တို့ကလေးတွေရဲ့အနာဂတ်ကပြောင်းနေတယ်နော်မလူလာတဲ့လမ်းကြောင်းကိုကြားမှာကျွန်တော်တို့အမှန်တရားစိုးရိမ်တယ်ဒီမှာဒီမှာကလေးတွေရဲ့အနာဂတ်မရှိဘူးဘယ်လိုကလေးတွေကကြားမလဲငါးရန်တော့ကြားခဲ့ကြောင်းကဒီမှာမရှိဘူးအဲ့ဒီအပေါ်မှာစိုးရိမ်တာကလေးတွေကလမ်းကြောင်းမှန်ရတယ်လမ်းကြောင်းမှားကိုကျွန်တော်တို့သွားနိုင်တယ်ဆိုတာကျွန်တော်ကအဲ့ဒါကိုပဲဆိုရင်လေကျွန်တော်ကဂုံတိတ်ကရှိရှိနောက်လုံချုံဆိုင်ချလာနဲ့ကိုယ်နဲ့ရရင်ဒေတာကိုပြန်နိုင်အောင်လို့စီစဉ်ပေးကြပါလို့ကျွန်တော်ကတောင်းဆိုခြင်းလေ
ဒီဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်ဘက်ကဒီလိုတောင်းဆိုမေတ္တာရပ်ခံနေချိန်မှာပဲရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ပြန်လည်လက်ခံရေးတွေစီစဉ်နေတယ်လို့ဆိုပေမဲ့လက်ရှိဒီဒုက္ခသည်တွေအပေါ်မှာလူခွေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာတရားခုံရုံးမှာတရားရင်ဆိုင်ဖြေရှင်းနေရဆဲဖြစ်ပါတယ်ရှင်ကျွန်မဆုမမ